ျွန်တော်ညွှန်ပြအောင်ပါခင်ဗျာတင်းငွေနေမနေကင်ဗီယိုရဲ့သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတွေကြောင့်အသွားအလာကန့်သတ်ချက်တွေကိုလိုက်နာရည်အနေနဲ့လူစုလူဝေးမလုပ်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ရန်ကုန်တိုင်းကော်မူမြို့နယ်ကနေပြည်သူလူထုကုသလယ်အဖြစ်ဝင်ရောက်ရှင်ပြန်မဲ့ NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကစက်တင်ဘာလ၈ရက်လာမယ့်အင်္ဂါနေ့တိုင်းရင်ကွန်မှုမျိုးကရွေးကောက်ပွဲအောင်နိုင်ရေးဆိုင်မှုတင်ပွဲအခမ်းအနားမှာဒေသခံပြည်သူတွေလူစုလူဝေးလုံးမဲ့တည်င်းထွက်ပေါ်နေတာကြောင့်အခုလိုသတိပေးပြောကြားလိုက်တာဖြစ်ပါတယ
်။ဒီထောက်ခံမှုတွေပို့ပြီးတော့တောင်းမှုရှိတာတော့ပြည်သူတွေရဲ့ကြမ်းမာရေးပဲဖြစ်ပါတယ်။ကြမ်းမာရေးနဲ့လုံခြုံရေးပါဒါကြောင့်မလို့အခုအချိန်မှာကိုဗစ်ကာလမှာဆိုလို့ရှိရင်လူစုလူဝေးလည်းမဖြစ်အောင်တနေရာနေတနေရာမတော်ဘူးလေပြည်ပင်တော်စီထားတဲ့စီမီစီကန်နေနဲ့လည်းကိုက်နေအောင်လို့ကျွန်တော်တို့လည်းကောင်းမှုကိုမလိုက်ပါနဲ့လို့ကျွန်တော်အနေနဲ့မြစ်တရားခံတင်ပါတယ်။
မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းတောက်လျှောက်ဆိုသလိုရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာတစားစားတိုးလာနေတဲ့အတွက်နေမှာပဲနေကြဖို့ stay at home အမိန့်ကိုအစိုးရကထုတ်ပြန်ထားသလိုရခိုင်ပြည်နယ်ကမြို့နယ်တချို့မှာညမထွက်ရ144အမိန့်ထုတ်ပြန်ထားတာပါ။ကျမရေးဝန်ကြီးဌာနရဲ့စက်တင်ဘာ5ရက်ည7နာရီသတင်းထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာသေ38ဦးရှိလာပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူစုစုပေါင်း1253ဦးရှိပြီးယောဂကင်းစင်လာသူက390ကျော်ရှိက9ဦးတည်ဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။